စီးရီးယားနိုင်ငံပေါ်ပြင်းပြင်းထန်ထန်ရေးယူဖို့လုံခြုံရေးကောင်စီကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။စီးရီးယားနိုင်ငံမှာအတိုက်ခံအုံကြောမှုပေါ်နေနေတဲ့အတွက်တေးချေထိခိုက်ကြရတာကလက်မခံနိုင်လောက်တဲ့အဆင့်ကိုရောက်ရှိနေပြီလို့သူကပြောပါတယ်။အဘူဒါဘီမှာတနင်္လာနေ့ကပြောကြရမှာစီးရီးယားချက်သဲကိုဖြည့်ရှင်းတဲ့အခါအဆက်ဆက်ရှိရှိလှုပ်ဆောင်ကြဖို့သူကလုံခြုံရေးကောင်စီကိုမြစ်တာရက်ခံလိုက်တာပါ။စီးရီးယားအစိုးရရဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုရှုတ်ချဖို့အနောက်နိုင်ငံတွေကလုံခြုံရေးကောင်စီကိုတိုက်တွန်းခဲ့ကြပေမဲ့ရုရှားနဲ့တရုတ်တို့ကကန့်ကွက်ခဲ့ကြပါတယ်။ရုရှားဆီးရီးယားသမ္မတဘာရှားအယ်လာဆတ်ရဲ့စစ်မဟာမိတ်ဖြစ်ပြီးလုံခြုံရေးကောင်စီကအရေးယူတဲ့အခါအာဆတ်အစိုးရကမကအတိုက်ခံကိုပါဥတီပြောကြားတဲ့နယ်လို့ရုရှားကတောင်းဆိုပါတယ်။မစ္စတာအာဆတ်နဲ့ဆွေးနွေးနေတဲ့အတွက်ကြောင့်ရောအကဲခတ်အဖွဲ့တွေစစ်လွတ်တဲ့အတွက်ပါအာရဗ်နိုင်ငံများအဖွဲ့ချုပ်ကိုမစ္စတာဘန်ကီမွန်းကချီချူပြောဆိုလိုက်ပါတယ်။ဒီလှုပ်တွေကိုအာရဗ်နိုင်ငံများအဖွဲ့ချုပ်ကဆက်လုပ်လိမ့်မယ်လို့မျှော်လင့်နေကြောင်းလည်းသူကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကြွမ်းကျင်သူတွေကအကဲခတ်ဖွဲ့တွေကိုလက်ချစ်ပေးအောင်ကိုင်ရိုမြို့ကိုတွားကြလိမ့်မယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူအီဒူအာဒိုဒယ်ဘီယိုကဗီအိုကိုတနင်္လာနေ့ကပြောပါတယ်